ပြုံးနိုင်ငံကအမေရိကန်ကိုရောင်းချနေတဲ့စီးပွားဆိုင်ရာသုံးနှကောင်းစည်းများနဲ့ဖုံးတွေဟာရေသွေးမပြည့်မီရာကြောင့်ဆိုပြီးတရုတ်ကုမ္ပဏီ66ခုကရောင်းတဲ့နှကောင်းစည်းတွေကိုဒေါနယ်ထရမ့်အစိုးရကပိတ်ပင်ထားမြစ်လိုက်ပါတယ်။အဲဒီနှကောင်းစည်းများနဲ့ဖုံးတွေဟာရေသွေးညံ့တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။စီးပွားဆိုင်ရာမှာအသုံးပြုနေတဲ့ N95 နှကောင်းစည်းတွေဟာပုံမှန်ရိုးရိုးနှကောင်းစည်းများနဲ့ဖုံးတွေနဲ့အဝတ်နဲ့လှုပ်တာတွေထက်ရောဂါကာကွယ်နိုင်တဲ့အတွက်ဆရာဝန်တွေသူနာပြုတွေနဲ့ဆေးရုံတွေကပို့ပြီးတော့လိုချင်ကြတာဖြစ်ပါတယ်။ဒါပေမဲ့တရုတ်ကနေထုတ်တဲ့ KN95 နှကောင်းစည်းတွေဟာ24ရာခိုင်နှုန်းလောက်ပဲကာကွယ်နိုင်ပြီးတရုတ်ကနေပို့လိုက်တဲ့တသုံးမှာဆိုရင်1ရာခိုင်နှုန်းလောက်ပဲကာကွယ်နိုင်တယ်လို့အမေရိကန်အစိုးရအစားအစာနဲ့ဆေးဝါးကုလသမဂ္ဂ ဌာန FDA ကကြာသပတေးနေ့ကပြောပါတယ်။အခုလိုအမေရိကန်အစိုးရဘက်ကတားမြစ်လိုက်တဲ့အတွက်အမေရိကန်ကျန်းမာရေးဝန်ထမ်းတွေကိုနှကောင်းစည်းတွေရောင်းချဖို့တရားဝင်ခွင့်ပြုထားတဲ့တရုတ်ကုမ္ပဏီဟာအရင်က80ရှိရာကနေအခုခါမှာ14ခုပဲကျန်တော့တယ်လို့ FDA ကပြောပါတယ်။အမေရိကန်မှာစီးပွားဆိုင်ရာသုံး N95 နှကောင်းစည်းတွေလိုအပ်တာကြောင့်ပြီးခဲ့တဲ့လကစပြီးတော့တရုတ်ကထုတ်တဲ့ N95 နှကောင်းစည်းတွေကိုအမေရိကန်ကဝယ်ယူခဲ့တာဖြစ်ပါတယ်။ဒါပြင် COVID-19 ရောဂါအတွက်ဆေးဝါးအထုတွေရောင်းချနေတယ်လို့ဆိုတဲ့ကုမ္ပဏီတွေကိုလည်းသတိပေးစာ42ဆောင်ပို့ထားတယ်လို့ FDA ကပြောပါတယ်။အဲ့ဒီဆေးတွေဟာအထုဖြစ်အောင်သာမကအန္တရာယ်ရှိတယ်လို့လည်းဆိုထားပါတယ်ခင်ဗျာ။